ယူကရိန်းနိုင်ငံမှာလစာရေးပင်စင်တွေနဲ့တခြားစိုးရလုပ်ငန်းတွေအတွက်သုံးစွဲနိုင်မှုဗန်နိုင်းအကူအညီနောက်ထပ်ဒေါ်လာ3,900ပေးရတော့မှာဖြစ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းဝန်ကြီးချုပ်ဒနီရှမေဗန်နိုင်းဝန်ကြီးဆိုင်းမချန်ကူနဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်ဗန်နိုင်းဝန်ကြီးဂျနက်ယယ်လင်ကြာသာပြီးနေ့ကကြေညာလိုက်တာပါ။ယူကရိန်းအတွက်စီးပွားရေးအကူအညီဖြင့်ဒေါ်လာ3,900ထောက်ပံ့မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်မလမှာကြေညာခဲ့ပြီးအခုနောက်ထပ်ကူညီဖို့ကြေညာလိုက်တာလည်းဖြစ်ပါတယ်။အခုပေးနေတဲ့အကူအညီတွေဟာယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရမှာလိုအပ်မဲ့ထောက်ပံ့တွေရဲ့တစိတ်တပိုင်းသာဖြစ်တဲ့အကြောင်းလဲဝန်ကြီးရယ်လင်ကပြောပါရယ်။ကြာသပတေးမှာပဲယူကရိန်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တဲ့အလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းယူကရိန်းနိုင်ငံအတွက်အကူအညီပေးဖို့ကွန်ဂရက်စ်တော်ကအသိရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ။သမ္မတဂျိုးဘိုင်ဒန်ဆိုရကအကူအညီတွေထောက်ပံ့တွေမကြာခင်ရပိုင်းအတွင်းတောင်းခံလာတဲ့အခါလွတ်တော်ကအမြန်ဆုံးကင်တွယ်ဆောင်ရမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါရယ်။